တနေ့ကွန်ရဝင်းအောင်ရေးဒီတရုတ်ပြည်ရှန်ဟိုင်းမှာ6ကီလိုကျော်ကျော်ပေါင်နဲ့ဆိုလို့ရှိရင်73ပေါင်ခွဲရှိတဲ့ကလေးတယောက်တိတ်မကြခင်ကပဲမွေးသွားတယ်ဆိုတဲ့သတင်းကြားမိသေးလားရှင်
ခင်ဗျာ73ပေါင်ခွဲရှိတဲ့ကလေးမွေးတယ်ဟုတ်လားတော်တော်ထွားလိုက်မယ်ကလေးပဲနော
်ဟုတ်တယ်ဒီပုံမှန်အဖြစ်ဆိုရင်တော့တရုတ်ပြည်မှာကလေးတွေမွေးတဲ့အခါမှာ6ပေါင်ခွဲလောက်ကနေပြီးတော့9ပေါင်10ပေါင်လောက်ပဲရှိတာများတယ်တဲ့ဒီကလေးကတော့ပုံမှန်ရွယ်စားတဲ့2ဆလောက်တောင်ထွားတယ်လို့ဆိုရမှာပေါ့နော်ဒီကလေးကိုမွေးပေးတဲ့ဆရာဝန်ပြောတာကတော့ကလေးမိကကိုဝင်ကြီးနဲ့တုန်းကအစားတွေအရင်စားပြီးတော့ခဏခဏလဲအိတ်တယ်တယ်လीဒါကြောင့်ကလေးကအလွန်ကျွန်ကြီးရတယ်လို့ဆိုတာပဲ
အဲ့တော့အခုကလေးနဲ့ဒီမိခင်ကျမ်းမာရေးတော့ဘယ်လိုရှိလဲခင်ဗျာ
လောလောဆယ်တော့နှစ်ယောက်စလုံးကျမ်းမာပါတယ်တဲ့ဒါပေမဲ့ဒီဆရာဝန်တွေအကြံပေးတာကတော့ပေါင်ချင်အများကြီးပို့ပြီးတော့မွေးရဲ့ကလေးတွေကနောက်ကျလို့ရှိရင်အဝလွန်ယောဂာနဲ့စီဂျိုယောဂာတွေအဖြစ်များတတ်တယ်တဲ့ဒါကြောင့်မို့ဒီကိုဝင်ဆောင်တွေပုံမှန်ထက်ပို့ပြီးတော့အာဟာရပိုလိုအပ်တယ်ဆိုတာမှန်မိမဲ့လေအလွန်ကျွန်စားရင်တော့ဘာမှမကောင်းဘူးလို့သတိပေးကြတာပေါ့ရှင
်ဒါပေါ့ဗျာဒါကြောင့်လေရှေ့မြန်မာလူကြီးတွေကတန်ဘေးလွန်ဈေးလို့ပြောကြတာပေါ့ခင်ဗျာ